ကောင်တို့ခင်ဗျာအခုမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုတော့ပြောဆိုကြိုးပမ်းချက်တွေအတော်လေးကြားနေရပါတယ်ပထမဆုံးအကြမ်းရင်းသိနေတာကဒီလိုပြောဆိုကြိုးပမ်းချက်တွေကြားလာတော့ဥအောင်သူရဲ့တုံ့ပြန်မှုပေါ့လေဘလို့အကောင့်မြင်တဲ့သဘောထားနဲ့တုံ့ပြန်မိပါတယ်ဟာလကားပါကွာဆိုပြီးတော့များတုံ့ပြန်မိပါလားအဲ့ဒါကိုအကြမ်းရင်းသိကြပါအ
ဲယူယူရတားစကားနဲ့ပြောရင်တော့အဲ့ဒီအတိုင်းပြောမှာပဲအကြောင်းလဲဆိုတော့ဒေါ်ဆန်းစုကြည်လွတ်တော်ရဲ့ရောက်တာ6နှစ်လောက်ရှိသွားပြီ။ဟိုဒီကိုပြင်မယ်လို့ဒီဟောများတော့ဒီဘက်နဲ့လွတ်တော်ထဲမှာလည်းဂျူဘန်နဲ့လွတ်တော်ပြင်ပမှာလည်းဂျူဘန်နဲ့လက်မှတ်ထိုးတာလေ9000ကျော်ရနေတယ်မဖြစ်ဘူး။အင်မန်တန်ကိုကြီးကြီးနဲ့နိုင်ငံတကာပြည်မှုကြီးကြီးကျူးလွန်တဲ့အစီအစဉ်ကိုရောက်ပြီးတော့ပြည်သူကပြည်လက်ရှာဖွေမရှင်ကဒီစစ်ကောင်းတိုင်းကိုရေးယူဖို့လိုအပ်တယ်လို့တင်သွင်းတဲ့အစီအစဉ်အတီကိုဒေါ်ဆန်းစုကြည်ကစစ်ကောင်းဆောင်နဲ့ရှိပါမမရက်ပြီးပါကွယ်ပြည့်ရဲ့အရှင်မျိုးလှုပ်လာခဲ့တော့ညာလေလေဘာမှဖြစ်မလာဘူးဖြစ်မလာတော့အခု2020ရွေးကောက်ပွဲနီးလာတဲ့အချိန်မှာခွေကျွန်းချီအောင်ဦးရီကိုပြင်မယ်ဆိုတဲ့ကတိကိုတစုံတရာလှုပ်လို့ရတယ်ဆိုတဲ့အနေထားမျိုးဖန်ပြီးပြည်လိုက်ဖို့လိုအပ်လာတယ်တကယ်တော့အနှစ်သာရကြားတဲ့ကြိုးရိုးကြားတဲ့ဘယ်ဖွဲ့ကြီးဝင်ပြောင်းရမ်းချက်ကပြင်ပြီးတော့မဟုတ်ဘူးသူတို့ရေးမပါလို့တဲ့ပြောင်းရမ်းချက်ပေါ့ဗျာ
အဲ့မှာအဓိကကြတဲ့ကျွန်တော်တို့နားလည်လောက်ပြောရင်ပေါ့လေစစ်တပ်က25ရာခိုင်နှုန်းယူထားတဲ့ကိစ္စဥပဒေပြုဖွဲ့စည်းမှာနောက်တစ်ခုကြီးဌာနသုံးခုချုပ်ကိန်းထားတဲ့ကိစ္စနောက်တစ်ခုကတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေရဲ့ပြည်နယ်တွေမှာဥထုပ်ရေးအာဏာ executive power ကိုပြည်နယ်ရင်းကအမတ်တွေရဲ့ဆန္ဒနဲ့ဘ ഹു NLD ရဲ့ဆန္ဒအတိုင်းခန့်အပ်တဲ့ဆိုတဲ့ကိစ္စတွေလို့ကျွန်တော်ထင်ပါတယ်အဲ့ဒီထက်မှအင်းနာအင်းနဲ့ပတ်သက်လို့ကလုံးဝမဖြစ်နိုင်ဘူးလားခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကလည်းပဲသဘောတူမယ်ဆိုတော့လေသံထပ်ပါတယ
်ခုနတော့ဆုံးပြောတဲ့မှာပုံမှန်နေရာ67အဲ့ဒါကတိုင်းနာအင်းနဲ့ဆိုင်လာတယ်အဲ့ဒီကြောင့်ပြန်မ်းချက်ညူကိုပြင်ကောင်းပြင်ပေးနိုင်တယ်ပြင်ကောင်းပြင်ပေးလိုက်နိုင်လို့ညာလည်းပဲတိုင်းနာကြီးကကိုယ့်ပြည်နယ်မှာကိုယ့်ရဲ့လူမျိုးကိုကိုစားပြုတဲ့ညာဥဒ္ဒရာကြီးဖြစ်လာတော့နိုင်တော့ညာလည်းပဲဒီအနှစ်သာရကြီးတော့ဘာမှတူတက်လာမှာမဟုတ်ဘူးအကြောင်းလဲဆိုတော့ဖေဒရယ်ပြည်ထောင်စုပုံစံတော်သွားတဲ့အခါမှာအိကအရင်းကအကြဆုံးကတရားရှင်တရားရှင်ရလွတ်လပ်ပေးမလိုက်ထည့်ညက်ပြီးတော့အင်မတန်ပေါ်ဖူအားကောင်းတဲ့တရားရှင်ဖြစ်ရတယ်။ဒီနတော်ကြီးခွေစည်းဝင်ချီရန်ဥရီအောင်မှာဘယ်တော့မှဖြစ်နိုင်။အကြောင်းလဲစစ်ဖက်ဆိုင်ရာတရားရှင်ရရှင်ပိန်တရားရှင်ဖြစ်နေ separate existence ဖြစ်နေ။အကြောင်းစစ်ဖက်ဆိုင်ရာတရားရှင်ကိုလုံးဝဖြုတ်ယူပေးနေဘယ်တော့မှရှင်းမနေတဲ့ယူအောင်မတော်နိုင်ဘူး။
ဆိုတော့အခုဖွဲ့စည်းပုံထဲမှာတရားစီရင်ရေးဟာတကယ် separation of power ပြတ်တက်သားသားပြတ်ထမ်းမထားဘူးဆိုတဲ့သဘောလားခင်ဗျာ
ရပ်သက်ဆိုင်တရားစီရင်ရေးကိုအဲ့လိုပြတ်ထမ်းမထားတဲ့အပြင်အရှင်းပြန်တရှိနေတဲ့ civil ဆိုင်ခွေဟာပြည်ကိုစိုးပါတယ်စိုးပါလို့အကြီးရယ်ဒီဘက်လုံးကဘယ်နိုင်ငံမှမရှိဘူးအဲ့ဒီအောက်မှာဘာမှလုပ်လို့မရဘူးဘာပြတ်ထမ်းတက်လာစစ်တပ်ကျူးလွန်တဲ့ကိစ္စတွေဘာမှရည်ကလို့မရဘူးတော့ကိုပြည်နယ်မှာကိုအမတ်ကဟလာပြည်နယ်ဝန်ကြီးချုပ်ဖြစ်သွားတော့ညာလည်းပဲအပြည်နယ်ဝန်ကြီးချုပ်မှာဘာအာဏာမှမရှိဘူး။ဘာကြောင့်လဲဆိုတော့ပြည်နယ်ကွန်ထရိုးလုပ်တော့မယ်ဆိုရင်ငွေလိုတယ်လေကငွေဘယ်ဟာစီစဉ်လာမလဲ။အဲ့ငွေငွေကြီးစီမံခံရမှုကိုကနဲ့ကိုပြည်နယ်မှာလေပတ်နိုင်တဲ့နေထားမရှိဘူး။ခုမှဆိုကြပါဆိုဗျာ။ကျောက်ထွက်တဲ့ပြည်နယ်မှာကျောက်ကရလာတဲ့အနာငွေကြီးကိုသူ့ပြည်နယ်မှာသူပြည်မှာဆောင်ရွက်ပိုင်မှာမရှိဘူး။အဲ့တော့ဘဟုဘလောက်ပေးရမယ်ဆိုတာမျိုးအဲ့ဆိုရင်တော့ပြည်နယ်မှာစီမံဆောင်ရွက်ပိုင်မှာရှိသေးတယ်။ပြီးတော့ကျောက်ဖက်တဲ့ပြည်နယ်မှာကျတော့ကျောက်သွေးပြန်ပေးထားတယ်။ကျောက်ကဝင်လာတဲ့ဝင်ငွေကြီးအကုန်လုံးကိုတော့ဘူကစီမံဆောင်ရွက်ယူထားတယ်။ဘယ်လိုလုပ်ပြီးဒီပြည်နယ်တိုးတက်မလဲ။ဒီပြည်နယ်မှာဘာဝင်ငွေရှိမလဲ။ဒီလိုအခြေအနေမျိုးအောက်မှာဥမာ160လောက်ကိုပြင်ပေးလိုက်ရုံနဲ့ဘာမှဖြစ်လာမှာမဟုတ်ဘူး။
နောက်တစ်ခုကအဲစစ်တပ်ကလွှမ်းမိုးနေတဲ့ကိစ္စဆိုတော့ပြည်နယ်တွေရဲ့စီဝါရေးစီမံခံွဲခွင့်သူတို့ပြည်နယ်ထွက်သရန်သာတာအပေါ်မှာသူတို့ရဲ့ဩဇာတစုံတရာအတိုင်းအတာရှိသူတို့ရပိုင်ခွင့်တွေတော့မှမပြင်နိုင်ဘူးဆိုရင်စစ်တပ်ကပုတ်ချုပ်ကင်ထားတဲ့ဆိုတဲ့ကိစ္စတွေနဲ့ကြတော့ပိုပြီးရောခက်ခဲမဲ့သဘောရှိနေပါဘောခင်ဗျာ
အဲကိုခက်ခဲတာပေါ့အဓိကဘာကြောင့်ခက်ခဲလဲရာကိစ္စအားလုံးကကာလုံးနဲ့တက်မှာရှိရေတော့ကာလုံကအနာကြီးတွဲကိုချုပ်ကင်လာရတာ။ကာလုံကသူ့ပြည်ရဲ့မပြေဘယ်တော့မှဘာမှလုပ်လို့မရဘူး။ဒေါ်ဆန်းစုကြည်တော့ဒီဘာမှလုပ်လို့မရဘူး။ ဒီလိုသူ့ကိုဟာဒီနိုင်ငံသားရုပ်ဆိုင်ရာတရားရုံးတွေရယူဆောင်ရင်ကျင်းမှာကာကွယ်ပေးထားတဲ့အတွက်စုလက်ပြန်ပြီးရနေနဲ့အဲ့လိုပုံမှန်မျိုးလေးတချို့ကိုပြင်ပြီးကောင်းပြင်ပြီးနိုင်တယ်အဲ့တော့အဲ့လိုပြင်ပြီးလိုက်ပြီးအဲ့ဒါလက်ခံရင်ဆက်သွားနေတယ်ဗျာကလပ်ပါတော့ဟိုအနာရှင်စနစ်ဆက်လက်သုရှိနေပြီးတော့ပြည်ကျုံစက်ခင်းနေမှာပါဗျာအဲ့တော့ဒီ
ဒီပစ္စည်းပုံတစ်ခုလုံးကဟိုတစားဒီစားပြင်နေရုံနဲ့မဖြစ်နေတဲ့တကယ်နေလို့မရတဲ့အင်အူကြီးလိုပဲလုံအောင်ဆွဲဖြူပြီးတော့အစ်ပြန်ဆောင်မဲ့သဘောဖြစ်နေတာပေါ့ဗျာအာဒီရှင်းတော့ဗျာအဲ့တိုင်းဥက္ကုဏီကျိုးရတာပဲဥက္ကုဏီကျိုးရသိရှင်းတာပဲကျွန်တော်လည်းအဲ့တိုင်းကျိုးရကြာရေးရတယ်သွားလေတိုင်းကြီးနေပူဆိုးလေလူတွေရှင်းရနဲ့လေပြဿနာဘောင်းဆုံးတက်လေစိတ်ကြေးဘောင်းဆုံးတက်လေအ
ဆိုတော့ဒီကကြတဲ့စနတ်ကြီးကတော့ငင်းငင်းရောမလုပ်နိုင်ဘဲနဲ့ဘယ်တော့မှသူတို့ဝင်မရနိုင်ဘူး။နောက်တစ်ခုကဖွဲ့စည်းပုံပြင်ဆင်ရေးရသိခက်အောင်လုပ်ထားတယ်ပေါ့လေလွတ်တော်မှာမက်စနင်းနဲ့သွားမယ်ဆိုရင်တို့ပေမဲ့လူလူဆန္ဒခိုင်ဝဲလုပ်ပြီးရောဒီဟာကိုရုပ်သိမ်းနိုင်တဲ့ဘာညာဆိုတဲ့အလားတူလေထောက်ပြကြရှိရတယ်ဥပဒေပညာရှင်တွေကဆိုတော့အဲဒီကတော့ဒီလုံမဲ့အခြေအနေရောဘ
လူလူရှာမှုနဲ့ယူသိမှမရဘူး။လူစနခိုင်ကလူခွင့်ပြီးမှဘူးမဟုတ်ဘူ
း။လူလူလှုပ်ရှားမှုကိုတော့စစ်တပ်ဘက်ကခွင့်ပြုပါမလားဆိုတာလေးမေးစရာဖြစ်လာတာပေါ့
။ဖြစ်လာတယ်သူတို့လည်းပဲသူ့အဖွဲ့အစည်းအပြောင်းလဲကြီးဖြစ်တာဟာအနာရှင်ကြီးအလူကျနဲ့ဖြစ်တော့တာမဟုတ်ပါဘူး။အနာရှင်ကြီးရဲ့အလူဆန္ဒကိုစန့်ကျင်ပြီးဖြစ်သွားခဲ့ကြတာဒီ။အဲ့လိုကျွန်တော်တို့စဉ်းစားမှာဖြစ်တယ
်။နောက်တစ်ခုကျွန်တော်နမူနာနှိုင်းရှင်ပြီးတော့လူတွေတော်များများနှိုင်းရှင်ပြောရတယ်ဒီစစ်တပ်ရဲ့ကြီးစိုးမှုကနေပြီးတော့တဖြည်းဖြည်းဒီမိုကရေစီအသွင်ပြောင်းသွားတဲ့အထက်မှာအင်ဒိုနီးရှားနမူနာနဲ့နှိုင်းရှင်ပြီးပြောရတာလည်းသိကြပါတယ်။ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်ထူတော်ဘယ်လိုနှိုင်းရှင်သုံးသပ်လုပ်ရလဲ
။အင်ဒိုနီးရှားနမူနာကလူအဖွဲ့အစည်းအခြေခံပြောင်းသွားတာ။အင်ဒိုနီးရှားမှာအဓိကမီဒီယာတွေဖိနှိပ်မှုတွေတက်လာတဲ့အခါမှာမီဒီယာတွေကဝိုင်းရက်ကြတယ်အင်ဒိုနီးရှားလီဂယ်ဖောင်ဒေးရှင်းဆိုတာရှိရနောက်ကအများကြီးပြင်ပြလိုက်တယ်ဒီပရက်ရှာနဲ့အင်ဒိုနီးရှားပြောင်းသွားတာယူပြောင်းသွားတာမဟုတ်ဘူးအနာရှင်ကစူဝတူကသဘောကျလို့ဒါရီနောက်ဆုပ်ပြီးတော့မဟုတ်ဘူးလူလူကတိုက်ပြီးတော့ယူလိုက်တာဖြစ်တယ
်မြန်မာပြည်မှာလည်း88တုန်းကတော့တိုက်ခတ်ရတာပဲနောက်ပြီးတော့မီဒီယာမြန်မာပြည်ကမီဒီယာကရောအင်ဒိုနီးရှားမီဒီယာနဲ့ပဲလို့ကွဲလွဲနေလို့ခင်ဗျာပြည်တွင်းမီဒီယာကိုပြောတာလားနိုင်ငံတကာမီဒီယာကိုပြောတာလားမသိဘူး
ဒီမီဒီယာလေ
အ
ာဒီမှာမီဒီယာကြီးပြတ်တန်တက်သွားတဲ့အခါကျတော့မီဒီယာတွေကလူလူရက်တယ်နောက်ပြီးတော့ဒီဥပဒေဖွင့်စည်းတဲ့ရက်ပြီးတော့လူလူလှုပ်ရှားမှုဖြစ်သွားတယ်အဲ့ဒီမှာအဓိကကြောင်းလဲဖြစ်သွားတာလေ
ဆိုတော့နောက်ဆုံးအနေနဲ့မြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေကိုမပြောင်းလဲရင်တိုင်းပြည်တိုးတက်စရာစစ်တိုးစရာဘာမှလမ်းမရှိဘူးဆိုတော့ဖွဲ့စည်းပုံပြောင်းလဲနိုင်မဲ့အစ်င့်လျော်ဆုံးလူလူရဲ့စက်မစဒီဝဲနဲ့ပြောင်းလဲနိုင်မဲ့ညီော်ရှိပါသေးရဲ့လား
ရှိတော့ဗျာဒီအခုကြီးလာတဲ့အခြေအနေကိုကြံပြီးတော့ပထမတစ်ချက်ကအထောင်ရှိဖွဲ့စည်းပုံခြေရန်ဥပဒေရှိနေတဲ့ဆလာပါလို့ငါတို့ဘဝရောငါတို့ပြောင်းစုတစ်ခုဘဝရောဘယ်တော့မကောင်းဆိုတော့ရှင်းရှင်းနားလည်လက်ခံဖို့လိုပါတယ်ဒုတိယချက်ကပူလူချင်းနဲ့ဆက်ရပြောင်းဖွဲ့စည်းပုံကပါလေကိုပြည်နယ်လူကြီးနဲ့ပြည်နယ်ဖွဲ့စည်းပုံခြေခံဥပဒေပါလေအဲဒီဖွဲ့စည်းပုံခြေခံဥပဒေကိုကိုပြင်ဆင်ရေးဆွဲလူချောင်းအားကောင်းပေါ်လာကြည့်တမ်းပါနိုင်ငံတကာကြည့်နေပါပြောင်းလဲဖြစ်လာပါပ
ါဒါမဲ့ဒါပြောင်းလဲမှကိုပြည်တော်စုကောက်မယ်တိုင်းပြည်ကောက်မယ်ကိုအတွက်လည်းအကျိုးရှိမယ်ဆိုတဲ့အစီမျိုးအထူးသဖြင့်ဒီစစ်တပ်ဘက်ကဒီလိုအစီမျိုးဝင်လာဖို့တော့အရေးကြီးတာပေါ့အဲ့ဒါကိုဖြစ်နိုင်ပါမလားအခုတိကတော့ဝင်လာဖို့မရသေးဘူးဆိုတဲ့သဘောပေါ့အစီမျိုးစစ်တပ်ဘက်မှာ
တကယ်တကယ်ကြတော့အခုအချိန်နဲ့ဒီကိုဒေါ်ဆန်းစကြည်ကပြောရင်မကောင်းပါဘူး။ဒါပေမဲ့တိုင်းပြည်နာလောကကြီးလို့ပြောတာပါ။ရှေ့အာဏာရှင်တွေကိုကာကွယ်ပေးနေသေးလို့ပါ။အဲ့ဒီတစ်ချက်ကရှေ့မှာတတ်ပြီးတော့ခံနေလို့ပါ။အဲ့ဒီအချိန်ကြီးတာမရှိတော့ဘူးဆိုရင်စစ်တပ်ရဲ့အာဏာတည်ငြိမ်ရေးကဒီကုန်းထုတ်เสียများစွာရှိလာပါပ
ါ။လောလောဆယ်မှာတော့ဒေါ်ဆန်းစကြည်နေရာမှာအစားထိုးမဲ့လူကအတော်လေးရှာတယ်လို့တော်တော်များများကစုံစမ်းကြပါတယ်။ဥအောင်သူပဲလို့သဘောလိုက်ကြတယ်ရော
哎，对口啊，我骂你了。那我等于多没了，你嘛，都要帮我了嘛。蛮干的，如果是他们西点西的，真的高呢，我就用七杆五百的，高第二股下浮压嘛，这里。如果路多个，路底下那个来嘛，这里。那真的高傲嘛，如果你过来呢，一路先拿我路来。
多少钱啊？加个呀，那个。ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်ပြီးတော့အဆိုးရွားဆုံးနဲ့အခက်အခဲဆုံးအခြေအနေဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့အခြေအနေရရက်ကိုထဲထဲဝင်ဝင်နဲ့အလားအလာဘယ်လိုရှိနိုင်လဲဆိုတာကိုနားလည်သဘောပေါက်နိုင်ဖို့အတွက်တင်ပြလိုက်ရတာဖြစ်ပါတယ်လို့ပြောကြရင်ဒီတစ်ပတ်အစီအစဉ်ကိုဒီမှာရင်ညီကုန်းချုပ်လိုက်ပါခင်ဗျာ။ဒီလိုတင်ပါတယ်။